ပါကစ္စတန်နိုင်ငံအတွင်းရောက်ရှိနေတဲ့အာဖဂန်ဒုက္ခသည်တသန်း9သိန်းအပါအဝင်တရားမဝင်ရောက်ရှိနေသူတွေကိုတိုင်းပြည်ကနေနှင်ထုတ်မဲ့အစီအစဉ်ကိုပြန်လည်စဉ်းစားပေးဖို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကဗိုလ်ထူးထဲမှာတိုက်တွန်းလိုက်ပါတယ်။အာဖဂန်ဒုက္ခသည်တွေအပါအဝင်တရားမဝင်ဝင်ရောက်နေထိုင်သူတွေနိုဝင်ဘာလ1ရက်နေ့ကနေစတင်ပြီးတိုင်းပြည်ကနေစတင်ထွက်ခွာကြဖို့ပါကစ္စတန်အစိုးရကအမိန့်ထုတ်ပြန်ထားခဲ့ပြီးနောက်တစ်နေ့မှာပဲတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘူမူလာမူဂျာဟစ်ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာဖြစ်ပါတယ်။တတ်မှတ်ထားတဲ့နိုဝင်ဘာလ1ရက်နေ့ကိုကြော်လွန်ပြီးပါကစ္စတန်နိုင်ငံအတွင်းတရားမဝင်ဆက်လက်နေထိုင်ပါကဖမ်းဆီးထိန်သိမ်းမယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးဆာဖာရာဘူတီကအင်ကာနီအစ္စလာမဘတ်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တာလီဘန်ဘက်ကပြောဆိုရမှာတော့အာဖဂန်ဒုက္ခသည်တွေနဲ့ပတ်သက်တဲ့ပါကစ္စတန်ရဲ့ပြုမှုဟာလက်ခံနိုင်စရာမရှိဘဲအာဖဂန်နိုင်ငံသားတွေဟာလုံခြုံရေးကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောဆိုပါတယ်။ဒါပေမဲ့လည်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဘူတီရဲ့ပြောဆိုချက်မှာတော့ပါကစ္စတန်မှာဒီနှစ်အတွင်းအသေးခံဘုံးခွဲတိုက်ခိုက်မှု24ခုမှာအာဖဂန်နိုင်ငံကအာဖဂန်နိုင်ငံသားတွေက14ခုမှာပါဝင်ခဲ့ပြီးမကြာသေးမီကမှပါကစ္စတန်စစ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့စစ်သွေးကြ12ဦးအနက်8ဦးကအာဖဂန်တွေဖြစ်တယ်လို့ပြောဆိုထားပါတယ်။